လက်ကျွန်းလူတက်မှုမှာဖမ်းခံထားတဲ့မြန်မာနိုင်ငံသား2ဦးနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေပေါ်ဆရာရဲ့ဘယ်လိုတွေများရှိလဲဆိုတာသိပြသေးလားခင်ဗျာ
နောက်ဆုံးအခြေအနေကတော့ကျွန်တော်ကြားသိရတော့သူတို့တင်တဲ့အမှုတွဲကိုရှေ့နေတရားရုံးကနေပြီးတော့မှမပြည့်စုံလို့ဆိုပြီးတော့မှပြန်ပြုပြင်ခိုင်းတယ်လို့တော့အဲ့လိုဖိထားပါတယ်ခင်ဗျာ
ထိုင်းအစိုးရနဲ့ဆရာတို့မြန်မာတန်ရုံးနဲ့အစိုးရချင်းပူးပေါင်းဆောင်ရွက်မှုဘယ်လိုတွေရှိပါလဲခင်ဗျာ
အော်အဲ့တော့ကျွန်တော်အနေနဲ့ပြောရရင်တော့ကျွန်တော်ကတော့ဒီမှာတွားတဲ့ခါကျတော့ကျွန်တော်ရဲ့တွေးရှိချက်လေးတွေတော့အစီရင်ခံတင်မှာပေါ့နော်ဒါမဲ့လောလောဆယ်တော့ကျွန်တော်အနေနဲ့တော့ပြောလို့ဟိုမရသေးပါဘူးခင်ဗျာ
ပြောခွင့်မရှိသေးဘူးဆိုတဲ့သဘောပါဆရာနော
်ပြောခွင့်မရှိသေးဘူးမဟုတ်ဘူးကျွန်တော်ဆိုတည်တဲ့လောက်ကတော့ခုနကျွန်တော်တာဝန်ကတော့ report တင်မယ်လေးဆရာ
အခုလို့ဒီအမှုကပြည့်စုံမှုမရှိသေးဘူးပယ်ချလိုက်တယ်ဆိုတော့ဆရာဒီအမှုရဲ့ရှေ့အလားလားပေါ့ခင်ဗျာဘယ်လိုဒီများဖြစ်လာနိုင်မလဲခင်ဗျာ
အော်အဲ့ဒါတော့ကျွန်တော်လည်းတာမဝန်ထမ်းတယောက်ဆိုတော့အဲ့လိုနေနေတဲ့ကိစ္စအရင်မှာတော့ကျွန်တော်လည်းညမမီဘူးသေးဘူးခင်ဗျာကျွန်တော်အဲ့လိုမျိုးလဲကျွန်တော်ကြုံတွေ့ဖူးတဲ့ခါကြတော့လေ
ထိုင်းရှင်းနေမြကောင်စီအဖွဲ့ကလည်းဆရာတို့တန်ယုံကိုလည်းတွေ့ကျင်နေဆိုပြီးတော့ကန့်လန့်လာတာရှိတယ်လို့ကြားရတယ်ဆရာဟိုဒီပေါ်မှာဆရာတို့ဘယ်လိုဆုံးဖြတ်ထားတာရှိပါလဲခင်ဗျာ
တရားဝင်ကန့်လန့်တယ်လို့တော့ကျွန်တော်ကတော့မသိသေးဘူးခင်ဗျာသူတို့ဟိုဘက်ကဒီဘက်က MAD တို့ FED တို့သူတို့ကနေပြီးတော့သူတို့ဆက်အွယ်နဲ့ပြောထားတာများတော့ရှိကောင်းရှိနိုင်ပါတယ်ခင်ဗျာသူတို့
တန်ယုံကိုတော့တိုက်ရိုက်အကြောင်းကြားတာမရှိသေးဘူးပေါ့နော
်မရှိသေးဘူးခင်ဗျာမရှိပါဘူးခင်ဗျာ
ဆရာအနေနဲ့လည်းဖန်ခံထားတဲ့ကလေးတွေနဲ့တွေ့ခဲ့တယ်ဆိုတော့ဆရာခြုံပြီးတော့ကြည့်မယ်ဆိုရင်သူတို့ဟာတကယ်အပြစ်မရှိဘဲနဲ့အစားထိုးတရားခံအဖြစ်အတုံးချခံရတယ်လို့ဆရာတို့မြင်လာခင်ဗျာ
ကျွန်တော်အနေနဲ့တော့သွားတွေ့တယ်မိကြမြန်ကြရှိတာမေးတယ်ပေါ့သူတို့ကလည်းချိန်နေတဲ့လောက်သူတို့ဖြေတယ်လို့ပဲဟိုကျွန်တော်ယူဆပါတယ်ကျွန်တော်တို့မေးတာတွေကိုအဲ့တော့ကျွန်တော်လူချင်းတလောက်တော့ဖြေတော့မရဘူးပေါ့သူတို့ကတော့ဒီအခုခုရဲ့ဒီအတောင်းလဲတော့မသိဘူးတမျိုးတော့ဒီဖြစ်နေတယ်ဆိုတာတော့သတိပြုမိစရာတော့ရှိတာပေါ့ဒါမဲ့ဗာရဲ့တော့ဒီဟာလေးကကျွန်တော်လည်းအခုမှခုနပြောသလိုပေါ့ဗျာဒီစိတ်စားလေးကအထူးတော့ဒီအားလုံးကလည်းစိတ်ဝင်စားနေတဲ့စိတ်စားဖြစ်တဲ့ဆိုတော့ကျွန်တော်ကလည်းဒီလိုဥပဒေအကြောင်းဆိုင်ရာတရားရေးဆိုင်ရာတွေပါတယ်ကကျွန်တော်ကလည်းဘ ഹു တ္တမရှိတဲ့ခါကျတော့ကျွန်တော်လည်းတန်းနေတဲ့လောက်တော့ဟိုဆောင်ရွက်တာပေါ့ကျွန်တော်ကိုဒီစာပေပေးတဲ့ခါကျတော့ဆောင်ရွက်တယ်ပြေးပြေးရှိတဲ့နေသားကတော့သူတို့အဲ့တော့ကျွန်တော်မေးတဲ့ချိန်မှာတော့ဒီစီစီပဲသူတို့ဘာမှဒီတုံလုံးချောက်ဟွာတာမရှိဘူးတစ်ချက်တစ်ချက်သူတို့အမှုရာပြောင်းလဲသွားတယ်အဲဒီစုံတစ်ခုပဲသူတို့ကိုဟွာလုတ်တလားဗာလဲစသည်ချင်းပေါ့အဲ့လိုတစ်ခါတည်းအဲ့လိုသိကြတော့ရှိနိုင်ပါတယ
်ဆရာမရှိသွားသလိုပေါ့လေသူတို့တမျိုးလေးဖြစ်နေတယ်နောက်တစ်ခုကဆရာတို့လိုချင်တဲ့အပြည့်ဝမရဘူးတစုံတစ်ခုပြောင်းသွားတယ်ဆိုတော့ဘာကြောင့်လို့ထင်ပါလဲခင်ဗျာအဲ့
တော့ကျွန်တော်လည်းမပြောတာဘူးခင်ဗျာကျွန်တော်အမြင်ကတော့ကျွန်တော်ဒီအမြင်ကိုပြောပြတာပေါ့နော်အဲ့လိုကိုနေနေတဲ့အပိုင်းကတော့ကျွန်တော်လည်းဆိုတော့ပြောလို့ပေါ့ဗျာဒီအတိအကျကြီးတော့ကျွန်တော်လည်းဒီတွေ့ကြုံမရှိတော့ကျတော့မသိပါဘူးခင်ဗျာ
ထိုင်းမှာရှိတဲ့ပြည်တိန်တန်ယုံဒါမှမဟုတ်ပြည်တိန်အစိုးရအဖွဲ့တခုခုနဲ့ပေါ့လေဆရာတို့ပူးပေါင်းဆောင်ရွက်တရားရောရှိလားခင်ဗျာဒီကိစ္စပေါ်ပေါ်ကြီးနဲ့ပတ်သက်ပြီးတော့ပေါ့ခင်ဗျာ
ခုတော့မရှိပါဘူးခင်ဗျာ
ပထမအဖမ်းခံထားရတဲ့အဓိကတရားခံလို့ဆွဆွခံရတဲ့မြန်မာလူငယ်လေးနှစ်ယောက်ကသူတို့အရိုက်ခံလို့အနှိမ့်ဆက်ခံလို့အခုလိုဝန်ခံလိုက်ရပါတယ်ဆိုပြီးတော့ပြောထားတယ်ဆိုတာဟုတ်လားခင်ဗျာ
ဟုတ်လားဆိုတော့သူတို့ဒီဆရာဒီတခုခုသူတို့တစ်ဖက်ကလည်းသူစီစီနေတဲ့လူဆိုတော့ကလေးတွေကလည်းသူတို့လည်းမဖြေတဲ့ခါကျတော့နည်းနည်းပါးပါးတော့ရှိကောင်းရှိနေပါတယ်ကျွန်တော်မေးတဲ့ခါကျတော့အဲ့လိုပေါ့ပါနည်းနည်းပါးပါးရိုက်တယ်တွင်းတယ်သူပြုတယ်ပါညာတို့တော့သူတို့ပြောတယ်ခင်ဗျာ
တန်ချက်တွေတော့တွေ့ခဲ့ရလားခင်ဗျာ
ဒါချက်ကတော့ဇော်လင်းဆိုတဲ့ဟိုမှာပြန်ပတ်မှနည်းနည်းလေးပေါ့ရညိုတာလေးနည်းနည်းလေးရှိတယ်ဟိုဝင်းစော်ထွန်းဆိုတဲ့ကောင်လေးကတော့ဘာမှမရှိသူ့ကိုတစ်တဲ့သူပြောတာဝင်းစော်ထွန်းရဲ့ပြောပေါ့စကပြားနေပြီးတော့မှရက်တယ်ပြောတာပ
ါဆရာတို့စကပြန်လုတ်တဲ့သူနဲ့လည်းမနေ့ကအေးဆေးစကားပြောခွင့်ရခဲ့တယ်ဆိုတော့ဆရာတို့ဒီမိကုန်းတွေကမေးခဲ့သေးလားခင်ဗျဘာဖြစ်လို့ရိုက်တယ်လဲတကယ်ရိုက်တာမှန်သလားဆိုတော့မိကုန်းမျိုးပေါ့လေ
ကျွန်တော်တို့မေးတာကျတော့ तू မရက်ပါဘူးတဲ့ तू ကလည်းမြန်မာကိုကိုယ်နဲ့ခံထားတယ်ဖြစ်တယ်ဆိုတော့ तू ကတော့အကောင်းဆုံးဖြစ်အောင်တရားခံပြီးတော့မှဆောင်ရွက်တယ်လို့ပြောတာပဲ
โอเคမနေ့ကတွေ့ခဲ့ရတဲ့ထိုင်းအစိုးရတပ်တွေကိုမောင်မောင်ဆိုတဲ့လူငယ်လေးရောဒီအမှုနဲ့ရောဘယ်လောက်ထိပတ်သက်မှုရှိရလို့ဆရာတို့လေ့လာတွေ့ရှိခဲ့ရ
လဲ तू ပြောအရတော့ तू ဘာမှ तू ကတော့အဲ့ဒီတဲမှာမပါဘူးပေါ့ဒီသူ့တငယ်ချင်းတွေကဒီလိုဘာမှဒီလိုလုပ်မယ်လို့လည်း तू မထင်ထားဘူးပေါ့ဗျာဒီလိုချက်သွားတယ်ဆိုတော့ तू လည်းအံ့ဩတယ်ပေါ့ပြောတယ
်နောက်နောက်ပေါ့ဆရာရဲ့ချုပ်နှောင်ခံထားရတဲ့ကာလမှာဒီမြန်မာလူငယ်လေးတွေထပ်ပြီးတော့နှိမ့်ဆက်ရိုက်နှက်မခံအောင်ဆရာတို့ဗာဒီမြဆောင်ရွက်ခဲ့တာရှိပါလဲခင်ဗျာ
ကျွန်တော်ကတော့ तू ပဲဖြစ်ဖြစ်အဲ့ဒီကလေးနှစ်ယောက်ကိုလည်းဒီကြာကြာပြည်သူတောင်းချောက်ဖို့ဥပဒေပေါင်းတဲ့အဖြစ်ကာဝယ်ပေးဖို့ပြောထားတယ်
တကဘာလုံးရတယ်ဆရာတို့သိတဲ့အတိုင်းပဲဒီကိစ္စကိုမြန်မာတွေနိုင်ငံအရရက်ကနေပြီးတော့စောင့်ကြည့်နေကြတယ်ဆရာတို့တန်ယုံမြန်မာအစိုးရဘက်ကလည်းဒီကိစ္စကိုထိထိရောက်ကူညီပေးစေခြင်းကြတယ်ပေါ့လေဆရာတို့လည်းကြားမှာပေါ့
ဟုတ်ကဲ့
ဆိုတော့စောင့်ကြည့်နေတဲ့မြန်မာနိုင်ငံသားတွေအတွက်ကဘာတွေများဆရာအနေနဲ့အားပေးစကားပြောချင်တာရှိပါလဲခင်ဗျအ
ားပေးစကားပြောချင်တာကတော့ကျွန်တော်တို့လည်းသူတတ်နိုင်တယ်လို့ပေါ့တစ်ခါကလည်းကျွန်တော်တို့မြန်မာတန်ယုံအနေနဲ့တော့တတ်နိုင်တယ်လို့ပေါ့ကျွန်တော်လုံနိုင်တယ်လို့အစွမ်းကုန်လုပ်ပေးနေပါတယ်လို့ဒီဘ ါဘူးတခါတလေကြတော့လည်းပဲတစ်ဖက်ကလုံနေတဲ့လူတယောက်နဲ့တစ်ဖက်ကဘေးအမြင်တဲ့လူတယောက်ကတော့တခါတလေကြတော့တစ်ဖက်တဲကြတယ်မှကြမှာပေါ့ကျွန်တော်တို့ကတော့ဟိုလုံဆက်ရှိတာတော့ကျွန်တော်တို့ပေါင်ထဲကနေမှလုံနေပါတယ်လို့အဲ့လိုပဲပြောချင်ပါတယ်ခင်ဗျာ
နောက်ဆုံးအနေနဲ့ပေါ့ဆရာရဲ့ဆရာရဲ့တဦးတဲ့အမြင်ပေါ့နော်ဒီဆွတ်ဆွဲခံရတဲ့မြန်မာနိုင်ငံသားလေးတွေကဒီအမှုကနေဂွန်းလုံးကျွတ်လွတ်နိုင်တယ်လို့ဆရာယုံကြည်ပါလားခင်ဗျာ
အဲ့ဒါတော့ကျွန်တော်ဘယ်လိုဖြေရမလဲမသိဘူးခွဲလို့ဒါကတော့ကျွန်တော်တို့လည်းဒီကိစ္စကိုဒီအမှုရဲ့အတူပါပေါ့ဗျာနေသားရဲ့အတွာလာတွေကလည်းကျွန်တော်ကတော့ခုနပြောလို့ကျွန်တော်နားမလဲတဲ့ဥတရားရေးဆိုင်ရာဥပဒေရေးဆိုင်ရာလည်းနားမလဲတဲ့ကကြတော့ကျွန်တော်လည်းဒီအနေထားကိုသူကသူရုံးပေါ်မှာရောက်ပြီးဖြည့်ဖြည့်တဲ့ကကြမှာဘယ်လိုအဖြေထွက်လာမယ်ဆိုတာအဲကျွန်တော်အနေနဲ့တော့အဲ့လောက်ပဲဟိုပြောနိုင်ပါတယ်ဖြည့်ထွက်လာတဲ့ကကြမှာကျွန်တော်ကလည်းအဲ့လိုပဲတိရှိနိုင်မယ့်အနေထားရှိတယ်လို့ပဲပြောနိုင်ပါဘာလို့ဆိုတော့ဒီဟာကဆရာလေးကဆရာတို့တိတဲ့အတိုင်းပညာရှင်တွေကသင်စားပြီးသုံးသပ်ပြီးမှဥပဒေပညာရှင်တွေကလုပ်ရမယ်အပိုင်းချင်းတွေကကြတော့ကျွန်တော်အနေနဲ့ကတော့ညမမီသေးဘူးပေါ့အဲ့လိုပဲဖြေရမှာပဲခင်ဗျာ
ဆရာဦးထွန်းကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါ